ကာဇာမြောက်ပိုင်းဟာမတ်စစ်သွေးကြွအဖွဲ့ကိုချိန်မုန်းတဲ့စစ်စင်ရေးအတွင်းတပ်ဖွဲ့ဝင်10ဦးသေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့မှကြေညာထားပါတယ်။ဒါ့အပြင်ဂါဇာမှာရှိတဲ့ပြည်မဲ့250ကျော်ကိုလည်းတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အောက်တိုဘာလတုန်းကဟာမတ်စ်တွေရဲ့တိုက်ခိုက်မှုမှာတစားကန်ဖြစ်ဖမ်းဆီးခေါ်ဆောင်ခံရသူတွေတဲကနှစ်ဦးရဲ့ရုပ်အလောင်းကိုဂါဇာမှာလုပ်တဲ့စစ်စင်ရေးတွေအတွင်းမှာအစ္စရေးတပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောထားပါသေးတယ်။ဂါဇာကမ်းမြောင်ကလူစီကားရအရက်အောက်မှာရှိတဲ့မြေအောက်လှိုင်ကောင်းတွေမှာတစားကန်တွေကိုဖမ်းဆီးထားတာဖြစ်တယ်လို့အစ္စရေးကာကွယ်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူတဦးကပြောပါရယ်ဒီတစားကန်ကယ်ဆယ်ရေးလုပ်ငန်းတွေဟာရှုပ်ထွေးနေပေမဲ့တစားကန်အလုံးကိုလွတ်မြောက်ရေးအစီအစဉ်ကတော့အဟန့်အတားဖြစ်စီမှာမဟုတ်ဘူးလို့လည်းပြောထားပါရယ်တကြော့ပြန်တိုက်ပွဲတွေဆက်လက်ဖြစ်နေချိန်မှာဂါဇာကမ်းမြောက်ဒေသမှာရှိတဲ့ပါလက်စတိုင်းအရဲသားတွေပေါ်တက်ရောက်လာနိုင်တာတွေနဲ့ပတ်သက်ပြီးတော့သတိပေးချက်တွေလည်းဆက်တိုက်ထွက်ပေါ်နေပါရယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကြီးအကဲဖိလစ်ပိုဂရန်နီကတော့အရဲသားတိုက်ဆုံမှုနဲ့ထိခိုက်ခံစားရမှုတွေပိုးများလာပြီးတော့ဒေတာရင်းကိုချင်းချောက်နေတဲ့နောက်ထပ်နေရာရွှေ့ပြောင်းမှုတွေကိုလည်းဝန်းနေစရာကောင်းလောက်အောင်တွေ့နေရပါတယ်လို့ဒီနေ့ပဲပြောပါတယ်။ပုံဟန်မင်းကြီးဖရန်စစ်ကလည်းဂါဇာကမ်းမြောင်ဒေတာမှာအပြစ်ခက်တွေရက်စဲပြီးတော့လူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုအတွက်တောင်းဆိုထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကလည်းဟာမတ်စ်ကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့အစ္စရေးကိုထောက်ခံအားပေးနေပေမဲ့လည်းအရက်သားတိုက်ဆုံမှုများလာတဲ့အပေါ်ပုံမှုစိုးရိမ်လာတဲ့အတွက်အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကိုသမ္မတဘိုင်နန်ကသတိပေးပြောဆိုထားပါရှင်။